မြန်မာစုရရဲ့မြို့သားပြည်နယ်တင်းမြေရေးနဲ့ညီငယ်ရေးဗဟုဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့၄ဖွဲ့ဆွေးနွေးဖို့သဘောတူညီမှုရရှိထားပြီမဲ့လို့တွေးဆုံမဲ့နေရာမရွေးချယ်နိုင်သေးတဲ့အတွက်ရက်အတိအကျမတမန်နိုင်သေးပဲဖြစ်နေပါတယ်။ဆွေးနွေးမှုတွေကြန့်ကြာနေတာနဲ့အမျှစီရင်တင်းမာမှုတွေကြီးထွားလာမှာကိုလည်းစိုးရိမ်နေကြတာပါ။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကပြောပြပါမယ်ရှင်
။ဟုတ်ကဲ့မြို့သားပြည်နယ်တင်းမြေရေးနဲ့ညီငယ်ရေးဗဟုဌာန NRPC နဲ့ KIA ကချင် MNDAA ကိုကတ် TNLA တအံပလောင် AA ရခိုင်အဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တို့ဟာပြီးခဲ့တဲ့လ24ရက်နေ့မှာတွေ့ဆုံဖို့ညီမန်းခဲ့ပေမဲ့နေရာရွေးချယ်မှုအဆင်မပြေတာကြောင့်ရက်ရွှေဆိုင်ခဲ့တာဟာအခုဆိုရင်ရက်တက်တက်နှစ်ပတ်ကျော်ကြာကြာကြာနေပြီဖြစ်ပါတယ်။လက်ရှိအချိန်ထိတိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတရုတ်မြန်မာနယ်စပ်မူဆယ်မြို့ကိုရွေးချယ်ထားပြီးနှစ်ဖက်ညှိနှိုင်းတာအဆင်မပြေသေးကြောင်းဂျာဝင်ဆောင်ရွက်ပေးနေတဲ့ကချင်ငင်းချင်းရဲ့အကျိုးဆောင်အဖွဲ့ PCG ကဦးအင်ရှန်ဆန်အောင်ကပြောပါတယ်။
ကိုနေရနေရနည်းနည်းမြင့်နေတော့ရှိတဲ့နေရပြဿနာရှိနေတယ်။မြောက်ပိုင်းမဟာမိတ်ကတော့မိုစေပေါ့။လောလောဆယ်ကြီးကတော့တခြားနေရာတော့အဆင်မပြေသေးဘူး။လောလောဆယ်ယုံကြည်မှုဟိုမရနိုင်သေးတဲ့အချိန်ကြီးမှာတော့ဟိုအစိုးရထိန်းချုပ် area ဆိုပေမဲ့ဒီလိုမိုစေလို့နေနေဆက်ကြတယ်မိုစေဆိုတဲ့ခရိုင်မျိုးပေါ့။အဲ့လိုနေရာတွေမှာဖြစ်ချင်တာပေါ့။အဲ့ဒါဆိုတော့သူတို့အတွက်အသွားလာရတဲ့ခက်ခဲတိမရှိဘူး။အလုံးနဲ့တမ်းရှင်ဆင်းနေပွဲကတော့ဂျင်းမြေလှုပ်လို့ရတဲ့နေသားမျိုးမှာနေရာခက်နေတာ
ပြီးခဲ့တဲ့လ24ရက်နေ့မှာတွဲဆုံဖို့ရာထားပြီးတဲ့နောက်အစိုးရဘက်ကရန်ကုန်မန္တလေးနေပြည်တော်မြစ်ကြီးနားမြို့တို့ကိုရွေးချယ်ပြီးတိုင်းသားလက်နက်ကိုင်အဖွဲ့တွေကမူဆယ်မြို့ကိုရွေးချယ်ခဲ့ပါတယ်နောက်ဆုံးလာရှိုးကိုအစိုးရဘက်ကတတ်မှတ်ပေမဲ့တစ်ဖက်ကသဘောမတူတာကြောင့်ဆွေးနွေးပွဲရက်ကိုရွှေ့ဆိုင်းခဲ့တယ်လို့ကျိုင်းတုံမှာတွဲဆုံဖို့ကန့်လန့်တာလည်းအဆင်မပြေခဲ့ပါဘူးလက်နက်ကင်ပြိပခါကိုဆွေးနွေးဖြည့်ရှင်းဖို့သဘောတူညီပြီးချိန်မှာနေရာမတမတ်နိုင်တဲ့အပေါ်မှာဦးအင်ရှန်ဆန်အောင်ကအခုလိုပြောဆိုပါတယ
်ဆွေးနွေးမှုနဲ့ပဲသွားမှာပဲစီမံတဲ့ကိစ္စဆွေးနွေးမှုနဲ့တော့မှဒီလိုနေရာတွေအငင်းခုံလုံးမယ်အစားဖြစ်နေကြကိုမြင်နေတဲ့တွတ်လုတ်တာတော့အကောင်းဆုံးတော့ကျွန်တော်ကြားလူတွေကတော့အဲ့လိုပဲမြင်တာပါ
နိုင်ငံရေးလ ీల တုံသက်သူဦးစီသူအောင်မြင့်ကတော့ဆွေးနွေးပွဲကြံ့ကြတဲ့အပေါ်အခုလိုတုံသက်ပါတယ
်အခုပြောနေတာကတော့နေရာကြောက်လို့တော့ပြောနေတယ်ကျွန်တော်ကတော့အဲ့ဒါလို့မထင်ပါဘူးတကယ်ချင်းချင်းပဲဆိုရင်တော့ချင်းချင်းကျင်တဲ့လူကပေါ့နော်ဟိုဘယ်နေရာမှာသူသွားတွေ့ဒီလိုတွေ့နေကြပဲလေကျွန်တော်တို့ဒီဘက်ကအစိုးရတတ်မတော်အဖွဲ့တွေကအဲခွင့်မင်တို့ပါလို့အဲ့ဒီဘက်ဒီမှာတိကျပြီးတော့သွားပြီးတွေ့တာလည်းရှိတာပဲအဲပြီးတော့မှနေပြီးတော့မှရောကဆိုရင်လည်းခေါ်တော့အကုန်လုံးသူတို့လာကြတာပဲဆိုတော့နေရာကိစ္စတော့မဟုတ်ဘူးအဲကျွန်တော်နားလေတလောက်ကတော့အဲ့တို့ဒီတိုက်ပွဲတွေပါရှိနေတော့မတွေ့ကျင်ကြဘူးလားဘူးပေါ့နော်အဲ့လိုတခုခုပဲထင်ပါတယ
်ဆွေးနွေးပွဲတွေမဖြစ်မြောက်ရင်မြေပြင်တိုက်ပွဲတွေပုံမပြင်းထန်လာမှာကိုစိုးရိမ်မိကြောင်းလဲဦးစီသူအောင်မြင့်ကဆက်ပြောပါတယ
်ဆွေးနွေးပွဲမရှိဘူးဆိုရင်တော့ဟိုမြေပြင်မှာဖြစ်နေတဲ့ကိစ္စတွေကဟိုပို့ပြီးတော့ဆိုးလာဖို့ပဲရှိတယ်လေအဲ့ကျွန်တော်တို့စိုးရိမ်နေတာတွေရှိတာပေါ့နော်ဥမာနောက်ဆုံးတို့ထုတ်ပြန်ရက်တွေပါရှိကြည့်လိုက်တဲ့စီမှာအဲ့ဒီတမတော်ကလည်းရခိုင်ပြည်နယ်မှာအဲသူတို့အခေါ်ဆိုရင်တော့ဒါဟိုတောင်ကျမ်းနှိမ်နှင်းကြီးပေါ့နော်ဒါမျိုးတွေသူတို့ကဟိုလုပ်နေတယ်အဲသူတို့မြောက်ပိုင်းအဖွဲ့တွေကလည်းပူးပေါင်းပြီးတော့ကြီးညာချက်ထုတ်ထားတာရှိတယ်ရခိုင်မှာလည်းတိုက်ပွဲတွေရပ်ပြီးဖို့ပေါ့မရပ်ပြီးဘူးဆိုရင်အဲသူတို့ဘက်ကလည်းအဲတစုံတရာအထုတ်ပြန်မှုတွေရှိလာနိုင်တယ်ဆိုပြီးတော့ပြောထားတာရှိတော့ဆိုတော့အဲ့ဒါတွေလည်းစိုးရိမ်ရတော့ပေါ့လေ
အမျိုးသားပြည်နယ်တင်းမြတ်ရေးနဲ့ငင်းချမ်းရေးဘူဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်၄ဘွဲ့တို့ဟာ AB လကုံကမူဆယ်မြို့မှာနောက်ဆုံးအကြိမ်တွေ့ဆုံစဉ်ကတော့ bilateral ခေါ်နှစ်ဖက်အပြည့်အစုံချုပ်ချိုးဆိုရေးအတွက်ဆွေးနွေးခဲ့ကြပါတယ်။တမရော့ဘက်ကငင်းချမ်းရေးဆွေးနွေးဖို့အတွက်ကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်းဒေသ၅ခုမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလ27ရက်နေ့ကစပြီးစီရေးလှုပ်ရှားတာတွေကိုလေးလတာရဆိုင်ခဲ့ကြောင်းကြေညာခဲ့တယ်လို့ဒီလေးလတက်တန်းပြည့်တဲ့ AB လ30ရက်နေ့မှာလဲနောက်ထပ်နှစ်လထပ်မံတိုးမြင့်ကြောင်းကြေညာထားပါတယ်အခုဆိုရင်အပြည့်ရကြေညာထားတဲ့ကာလဟာရက်တက်တက်၃ဘတ်လောက်ပဲကျန်ရှိတော့တာဖြစ်ပါတယ်